နိုင်ငံတဲ့တရားမှုဝင်ရောက်လာသူတွေကိုမူရင်းနိုင်ငံပြန်ပို့တဲ့အခါမှာလူမှုကြီးကြပ်ရေးကိုဆော်ရတဲ့တန်ချေကိုမလေးရှားကချော့ချလိုက်ပါတယ်ဒီအကြောင်းကိုဗီဒီယိုသတင်းတော့မအေးမာကဖုလို့ပေးပို့ထားပါတယ
်မလေးရှားအစိုးရကမလေးရှားနိုင်ငံမှာတရားမဝင်အထောက်ထားမဲ့နေထိုင်နေသူတွေအနေနဲ့မိမိတို့ရဲ့နေရည်ရင်းကိုပြန်တဲ့အခါမှာပေးရတဲ့တန်ချေကို900ချီချော့ချလိုက်ပါတယ်ဒါဟာမလတရနေ့ကနေဒီဇင်ဘာလ31ရက်နေ့ထိ10လအကျုံးဝင်မှာဖြစ်ပါတယ်။မလေးရှားနိုင်ငံမှာတရားမဝင်ရောက်ရှိလာတဲ့နိုင်ငံသားတွေအနေနဲ့မိမိတို့ရဲ့နေရရင်းကိုပြန်ဖို့အတွက်မိသူမိဘဖြစ်ကြောင်းသက်သေကအထောက်ထားလက်မှတ်ကိုဖြောက်ထားရမှာဖြစ်ပြီးနေရပြန်ဖို့နေရလက်မှတ်ကိုဝယ်ရမှာဖြစ်ပါတယ်။ဒီနောက်မလေးရှားလဝကကိုဂျန်ကြီး900ပေးပြီးပြန်နိုင်ဖို့အတွက်မလေးရှားအစိုးရကဖြေလျှော့မှုလုပ်ပေးခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကစပြီးတရားမဝင်အထောက်ထားမဲ့တွေခိုးဝင်မှုတွေများပြားလာတာကိုရှော့ချဖြစ်ဖို့ယူရပုံရတယ်ဆိုပြီးမလေးရှားနိုင်ငံကွာလာလမ်ပူမြို့ကမြမအကြီးတက်ကြွလှူရှားသူဦးစိုးထက်သိန်းကပြောပါတယ်။
အထောက်ထားမဲ့ပန်းပြောင်းဆိုပြီးတော့မလေးရှားအစိုးရနေပြီးတော့ဒီ CI ကို CI မှာဆောင်ရမယ့်တန်ကြီးကိုဖြော့ပစ်လိုက်တယ်မှာဟုတ်နော်အစိုးရအနေနဲ့မှာဒါကိုဟိုစီမံချက်တစ်ခုအနေနဲ့အရင်တော့ဆိုရင်တော့ဒီမလေးရှားနိုင်ငံထဲမှာတရားမဝင်နေထိုင်ခဲ့တဲ့အတွက်ကြောင့်ဝင်လို့ပေးဆောင်ရတဲ့တန်ကြီးကပြောဆိုရင်နေ3000ဝန်းကျင်လောက်ရှိတယ်အစိုးရကိုတွန်းရတာပေါ့နော
်
ဆိုတော့အဲ့ဒါကိုဒီဗမာပွဲသားတွေကသူတို့ပြောဆိုရင်ကြားကန်ဆောင်ရွက်ပေးတယ်ဆိုပြီးတော့မှလူတစ်ယောက်က8500 6000မှမရှိဘူးဆိုရင်ဒီ CI နဲ့ဗမာပြည်ကိုပြန်လို့မရတဲ့အတိုင်းအတာမျိုးရှိခဲ့တယ်အရင်ကတော့ဆိုတော့အခုတော့ဒီမလေးရှားအစိုးရကဒီပေးဆောင်ရမယ့်တန်ကြီးကိုရှော့ချပြီးတော့မှအထောက်ထားမဲ့တွေကိုသူတို့နိုင်ငံထဲကနေပြီးတော့တနင်္လာနေ့လောက်ပြင်းစင်အောင်လုပ်တော့ဒီတန်ကြီးပြီးတော့မှ900ပေါ့နော်ဆိုတော့တထောင်ထက်မကျော်ဘူးပေါ့ဗျာနော်အဲ့ဒီတန်ကြီးကိုသူတို့ကချတာလေ
တန်ကြီးရှော့ချလိုက်တာကိုကြိုဆိုပေမဲ့နောက်ထပ်လည်းတရားမဝင်အထောက်ထားမဲ့တွေအတွက်တင်းကျပ်တဲ့ဥပဒေတွေရှိနေသေးတယ်လို့လည်းဦးစိုးထက်သိန်းကပြောပါတယ
်ဘူးလို့ရောဒီမလေးရှားထဲမှာအကြောင်းရင်းကြောင့်အထောက်ထားမဲ့ဖြစ်သွားတဲ့လူတွေအနေနဲ့ဗမာပြည်ကိုပြန်ရင်လည်းဆိုရင်ပေးဆောင်ရမယ့်တန်ကြီးနဲ့ကတော့ကောင်းတဲ့ဆက်စားပဲလीနော်အဲဒါပေမဲ့တခုရှိတာကသူတို့ကဒီကောင်းမွန်တဲ့အရာနဲ့မကောင်းမွန်တဲ့အရာနဲ့ကိုတုံ့တွဲပြီးတော့မှလာတာပေါ့နော်ဆိုတော့ပုံမှန်အမီးလက်ရှိအာလာတိုင်းခံလာရတဲ့အနေအထားဆေးဆူရရဲ့အကျန်းဖတ်မှုတွေဒီကျွန်တော်တို့တွေ့နေရတဲ့အနေအထားအရာတော့ပြောနေတယ်ဗမာပြည်ကိုပြန်ဖို့ဆိုတာမဖြစ်နိုင်တဲ့လူတွေများတယ်ဆိုတော့အထောက်ထားမဲ့ဒီဗမာပြည်ပြန်ဖို့ဒီမလေးရှားအစိုးရကဒီတန်ကြီးငွေကိုရှော့ချပေးလိုက်ပြီးမယ်အထောက်ထားမဲ့တွေကိုမလေးရှားနိုင်ငံထဲမှာဆက်ပြီးတွေ့မယ်ဆိုရင်တရားရုံးတင်ပြီးတော့ဆစ်စည်းတာမျိုးမလုပ်ခဲ့နဲ့မိခင်နိုင်ငံကိုပို့ဖို့အတွက်ကို immigration ကန်တယ်ကိုတခါလေးတန်းထည့်မယ်ဆိုပြီးတော့မှသူကပြောလို့ cabinet မှာအဆုံးဖြတ်ထားတယ်။အဲဟိုတော့ဗောစစ်မှုထံဥပဒေကြထားလိုက်တဲ့အခါကျတော့တော်တော်များများပြန်မယ်လို့အားခဲ့ထားတဲ့လူတွေမပြန်ရတော့ဘူးပေါ့နော်။ဆိုတော့ဟိုတော့အကျမ်းမကြီးမကောင်းတဲ့လူတွေဒါမဖြစ်မနေပြန်ကြရတဲ့အတိုင်းအတာမျိုးရှိပါတယ်မှာ
။မလေးရှားနိုင်ငံမှာနေ့စဉ်အဖမ်းပြီးဇက်တိုက်ဖြစ်နေပြီးရေလမ်းတွေကနေစစ်ဆေးတာဒီဝယ်စင်တာတွေတည်းထိပိတ်ဆို့စစ်ဆေးတာတွေလည်းလုပ်ပြီးဖမ်းဆီးတာတွေလည်းလုပ်ခဲ့ပါတယ်ဒီထဲမှာအများဆုံးဖမ်းမိတာကတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဖြစ်ကြပါရဲ့ရှင်